ျမ်းမာတော်မူပါစဒူတော်မောင်ရေပြီးကြတဲ့ရက်ကအဘတို့ရွာမှာစပေဟောပြောပွဲလေးတစ်ပွဲလုပ်ဖြစ်တယ်လူကလေးရဲ့အဘလည်းအစိုးရအသစ်တက်လာပြီးနောက်ပိုင်းမှာပရမအူဆုံးနားထောင်ရတဲ့စပေဟောပြောပွဲဆိုတော့ဘာရီများဟောလိမ့်မလဲလို့စိတ်ဝင်တစားတော့နားထောင်ကြည့်မိတာပေါ့ကွယ်အရင်စစ်အာဏာရှင်လက်ထက်တုန်းကစပေဟောပြောပွဲတွေတော်တော်များများမျက်နှာပန်းလှခဲ့တယ်မဟုတ်လားတည်တဲ့အတိုင်းပဲအာဏာရှင်အစိုးရကိုဝေဖန်တိုက်ခိုက်တဲ့စကားလုံးတွေခက်ကြမ်းကြမ်းတုံးရင်လက်ခုပ်တံတွေတဖြောင်းဖြောင်းနဲ့ပွဲကဝေဝေဆာဆာဖြစ်နေတတ်တယ်လေဟောတဲ့စာရေးဆရာအများစုကလည်းအဲ့ဒီလိုပြောရင်ပရိသတ်သဲကြီးခိုက်တတ်တာကိုသိထားတော့ဘယ်စာရေးဆရာတွေဟောဟောဘယ်နေရာမှာပဲဟောဟောနိုင်ငံရေးနဲ့ပတ်သက်တဲ့ပရိသတ်ကြိုက်စကားလုံးတွေပြစ်သွင်းပြီးလက်ခုပ်တံတွေကိုချူယူတတ်ကြတာထုံးစံလိုဖြစ်နေခဲ့တယ်မဟုတ်လားငါတို့ငါတို့ရွာမှာလာဟောတဲ့ပုံကိုယ်တွေထဲမှာရုပ်ရှင်ဒါရိုက်တာကတယောက်လူရှင်တော်ကတယောက်ကျူရှင်ဆရာကတယောက်သုံးယောက်လာဟောတာပေါ့ငါတို့စာပေဟောပြောပွဲဖြစ်ပေမဲ့စာရေးဆရာစစ်စစ်တယောက်မှမပါတာတော့ထူးဆန်းတယ်လို့ပြောလို့ရတာပေါ့ကွယ်အဲ့ဒီညကသူတို့သုံးယောက်ဟောသွားပြောသွားတာကိုပြိတ်သက်အများကြီးလာနားထောင်ခဲ့ပေမဲ့ပွဲကအရင်လိုဆူဆူပြပြမဖြစ်ပဲ၆ကက်ကက်ရောင်နာနာထိအားအားနဲ့ပဲပွဲကပြီးသွားခဲ့တယ်ပြိတ်သက်လည်းအရင်လိုမဟုတ်ပဲဘာပြောရမှန်းမသိထိအားဖြစ်နေတဲ့သူတို့သုံးယောက်ကိုအားမလို့အားမရဖြစ်ခဲ့ကြရတယ်အမှန်တော့ငါတူရေးမင်းသိတဲ့အတိုင်းပြိတ်သက်အားရတဲ့အစိုးရကိုကလော်တုတ်တဲ့စကလုံးလေးတလုံးတလီမှသူတို့နှုတ်ဖြားကထွက်ကြမလာခဲ့ဘူးလေ။နောက်ပြီးဒီမောင်တွေကလည်းစာရေးဆရာစစ်စစ်မဟုတ်ကြလေတော့စာပေဝန်စာကလည်းမဖူလုံထားကြလေတော့ဘာပြောလို့ပြောရမှန်းမသိဘာဟောလို့ဟောရမှန်းမသိဖြစ်ခဲ့ကြပုံရပါတယ်။ဒီတော့ခြေဦးတဲ့ဟာတောင်ရောက်မြောက်ရောက်တွေရှောက်ပြောရင်ပွဲသိမ့်လိုက်ရတော့ပွဲကမဆိုးပြေဘူးဖြစ်သွားတော့တာပေါ့ကွယ်။မင်းသိတဲ့အတိုင်းပဲအစိုးရကိုခက်ကြမ်းကြမ်းခက်ရမ်းရမ်းပြောမှဆဲမှပရိသတ်ကသဘောခွေကြတာမဟုတ်လားအဲ့ဒီလိုပြောဖို့ကြတော့လေပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့ပြည်သူအကြိုက်အစိုးရဖြစ်နေလေတော့ဒင်းတို့အခက်တွေ့ကုန်ကြတာပေါ့စာပေဝန်စာမဖူလုံရင်လေအရင်ကဆိုအစိုးရမကောင်းချောင်ဝေဝေဆာဆာပြောတတ်ရင်အလုတ်ဖြစ်နေခဲ့တယ်လေမင်းသိတဲ့အတိုင်းပဲအခုခေတ်စာပေဟောပြောပွဲတက်ဟောနေတဲ့စာရေးဆရာကဗျာဆရာတချို့ဆိုဝတ္ထုလေး3-4ဘုလောက်ကဗျာလေး4-5ကျောင်းလောက်စာမျက်နှာပေါ်ပါဘူးရင်နီးဆက်ရကိုယ့်လူတွေစွဲခေါ်တာနဲ့စာရေးဆရာကဗျာဆရာဆိုပြီးတက်ဟောတက်ပြောတဲ့သူတွေရှိနေကြပြီမဟုတ်လားဒါကြောင့်ဟိုတလောကဆိုဘာစာရီရေးမှန်းမသိဘယ်သူမှလည်းမကြားဘူးမဖတ်ဘူးတဲ့စာရေးဆရာမဆိုသူတငယ်မှပေါက်ဆကလေးကဘူကျော့အောင်ဆန်းနဲ့ပတ်သက်တဲ့အချက်လက်အမှားတွေကိုတက်ဟောတော်လန်ရင်းလုတ်ခဲ့တဲ့ကျောင်းသားတွေတပိုင်းကျောင်းကိုမသိပဲပတ်သက်သေးတွေ့ရရှောက်ပြောခဲ့လို့အချက်တကွဲအကျိုးနဲ့ဖြစ်ခဲ့ရတာမင်းလဲကြားလိုက်မိပါပါလူမှုကွန်ရက်တွေမှာအဲ့ဒီအကြောင်းလူပြောသူပြောများနေခဲ့တယ်မဟုတ်လားငါတူတကယ်တော့စာပေဟောပြောပွဲမှာတက်ဟောဖို့ဆိုတာတော်ယုံတန်ယုံအတွေ့အကြုံစာဖတ်အားဘ ഹു တုတလောက်နဲ့မရနိုင်ဘူးမဟုတ်လားအဘတို့ခေတုန်းကစာပေဟောပြောပွဲတွေမှာဟောတဲ့စာရေးဆရာကြီးတွေဆိုရင်အသက်အရွယ်အရာရောအတွေ့အကြုံရရောဘ ഹു တုတအရာရောတော်တော်ရင့်ကျက်နေတဲ့သူတွေဖြစ်နေတတ်ကြတယ်ဒါကြောင့်သူတို့ဟောရင်အကြောင်းအရာတွေကလည်းအစီအနှစ်ရှိပြီးနားထောင်တဲ့သူတွေကိုတုတနဲ့ယတအပြည့်အဝပေးနိုင်ကြတယ်ခုချိန်မှာတော့ဒီလိုမဟုတ်တော့ဘူးငါတို့ရဲ့စာပေဟောပြောပွဲဘောင်းတင်တက်ထားပေမဲ့ဟောတဲ့သူကလည်းစာရေးဆရာတွေမဟုတ်ကြဟောတဲ့အကြောင်းအရာတွေကလည်းစာအကြောင်းပေအကြောင်းတွေမဟုတ်ကြတော့ဘူးစာပေဟောပြောပွဲဆိုရင်ရေအောင်ပြောနိုင်ရမယ်အစိုးရကိုဆဲဆူပုတ်ခတ်နိုင်ရမယ်လို့ပဲအကြံမြင်နားလည်ကြတော့တယ်ဒီတော့ဟုတ်ဟုတ်မဟုတ်ဟုတ်စင်ပေါ်ရောက်ရင်ပောက်တက်ကရရေစရာတွေရှောက်ပြောပြီးအစိုးရကိုခက်ကြမ်းကြမ်းကလော်တုတ်နိုင်ရင်လက်ခုပ်တံတဖြောင်းဖြောင်းရပြီးစာပေဟောပြောပွဲဟောသူတယောက်ဖြစ်လာမှအေကံမလွဲပေါ့ငါတူနောက်ပြီးဟိုးတော့ကဆိုဟောပြောဝဲလိုက်တဲ့စာရေးဆရာအများစုဟာဒေသခံကလက်ဆောင်ပေးလိုက်တဲ့ပစိုးကလေးတစ်ထဲငချောက်ကလေးတစ်ပြားလောက်နဲ့ကြည်ကြည်နက်နက်ပြီးကြရတယ်။ကိုဝါသနာပါရာကိုလုံနေပြောနေရတဲ့အတွက်လက်ဆောင်ပစ္စည်းနဲ့တံပိုးကိုပဓာနမထားကြဘူး။ဒါပေမဲ့အခုချိန်မှာတော့ဒီလိုမဟုတ်တော့ဘူးငါတူရဲ့။ရန်ကုန်လိုနီနီနာနာမြို့ထဲမှာတင်ဆိုအ ਨੇ စုံတသိန်းလောက်တော့ရကြတယ်။နယ်မြို့တွေနဲ့ခရီးဝေးသွားရတဲ့နေရာတွေဆိုတယောက်ကို3-4သိန်းလောက်စီအထိရကြတယ်။တလို့နင်းနင်းတီးကလေးတွေရကြတော့တချို့ဟောပြောသူတွေကဝါသနာအရာတွေမဟုတ်တော့ပဲစီးပွားဖြစ်လှုပ်လာကြတော့တယ်ငါတူတချို့လူကြိုက်များတဲ့ဟောပြောသူတွေဆိုရင်တစ်နှစ်လုံးနားရမရှိပွဲလက်ခံထားကြတတ်ပြီးတချို့ဆိုတညတည်း3ပွဲလောက်လက်ခံလို့တပွဲပြီးနောက်တပွဲကူးနေကြတဲ့အနေအထားတွေဖြစ်လာတယ်ဒီတော့ပွဲချိန်အမီမရောက်နိုင်လို့ပွဲပြက်တာတွေဂရီပြက်တာတွေဖြစ်လာကြတယ်ပေါ့လူကလေးရယ်ဟောပြောသူဘက်ကလွယ်လွယ်လေးဂရီပေးလွယ်လွယ်ဂရီဖြက်လုံနိုင်ကြပေမဲ့ပွဲစီစဉ်သူတွေမှာတော့အတိတ်ဒုက္ခရောက်ကြရတယ်။ပွဲမတိုင်ခင်လနဲ့ချီပြီးပွဲစီစဉ်ကွင်းတွေ၊ပန်းတိုင်းတွေ၊လက်ကမ်းစာဆောင်တွေမှာဘယ်သူဘယ်ဝါတွေဟောကြမယ်ပြောကြမယ်ဆိုပြီးကြိုတင်စီစဉ်ကြ ကြိုတင်ကြညာကြရလေတော့ဤမှဟောပြောသူဘက်ကဂရီးဖြတ်တဲ့အခါအစားထိုးဖို့လူရှာကြရတယ်အစီအစဉ်တွေပြောင်းကြရတယ်တော်တော်ကတိကောက်ဖြစ်ကြရတယ်ပေါ့ငါတူတချို့ဟောပြောတဲ့သူတွေကလည်းရတဲ့ဟောပြောကပေးလိပေးတာရှိတဲ့ဟောပြောကပေါ်မူတည်ပြီးအလွယ်တကူအစားထိုးကြဂရီးဖြတ်လာကြတာတွေရှိလာဖြစ်လာတယ်ပေါ့ငါတူစာပေဟောပြောဘက်တရားတည်ထဲမှာတော့တိမ့်ကိုရာနဲ့ချီပြီးရကြတော့စာပေဟောပြောဘက်ကိုစီးပွားဖြစ်လှုပ်လာကြတယ်ပွဲစီတင်လူတချို့ကကြားပွဲစားတွေဖြစ်လာကြတယ်ပွဲကြီးအတွက်များလာတော့ဟောတဲ့အကြောင်းအရာတွေထက်လာတယ်နားထောင်တဲ့သူတွေကလည်းညီးငွေလာကြတယ်အခုဆိုဟောပြောတဲ့သူတွေအဓိကဟောတဲ့လူကြိုက်များတဲ့အကြောင်းအရာကြီးတစ်ခုဖြစ်တဲ့အစိုးရကိုကလော်တုတ်တဲ့ကိစ္စကနိဋ္ဌိတန်သွားပြီဖြစ်တဲ့အတွက်နောက်ပိုင်းစာပေဝန်စာမဖူလုံတဲ့ဟောပြောသူတွေအခက်တွေ့ကြရပြီပေါ့ငါတူနောက်ဆိုစာပေဟောပြောဝဲတွေမှာစာမကြီးတဲ့စာရေးဆရာတွေဘယ်လိုစခန်းသွားကြမယ်ဆိုတာငါတော့တော်တော်စိတ်ဝင်စားမိကြောင်းမင်းကိုဝန်ခံပါရစေငါတူရဲ့ကဲဒီတစ်ပတ်တော့ဒီလောက်နဲ့နားလိုက်ပြစေငါတူမင်းလည်းအရင်ငါစီစာပြန်ရေးပါဦးမင်းရဲ့စာကိုမျှော်နေမယ်ချစ်လာသာတော့မင်းရဲ့အဖစန်နီဦး